ိုင်းနိုင်ငံရဲ့လက်ရှိစစ်ခေါင်းဆောင်တွေနဲ့မြန်မာနိုင်ငံကစစ်ဦးစီးချုပ်တို့ဟာပြီးခဲ့တဲ့အပတ်ကပဲထိုင်းနိုင်ငံကိုလာရောက်ပြီးဆွေးနွေးမှုတွေလုပ်တဲ့အထက်မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း9ခုကဒုက္ခသည်သသိန်း3000ကျော်ရဲ့အရေးကိစ္စတွေကိုလည်းဆွေးနွေးဖြစ်ခဲ့ကြောင်းထိုင်းစစ်ခေါင်းဆောင်အကြီးအကဲကနိုင်ငံကိုပြောကြားခဲ့တဲ့မိကွန်းထဲမှာအခုလိုပြောဆိုသွားတာပ
ါ ที่ไทยและเมียนมาจะร่วมมือกันก็คือในการดูแลช่วยเหลือผู้ลี้ภัยจากการสู้รบซึ่งบุคคลเหล่านี้ถูกจำกัดอยู่ในพื้นที่ควบคุมมาเป็นเวลานานหลายปีแล้วนะครับขาดอิสระเสรีภาพเป็นปัญหามายาวนาน
ပြောကြားသွားတဲ့အထဲမှာတော့မြမအစိုးရရဲ့စစ်ကောင်းဆောင်အကြီးအကဲနဲ့တွေ့ဆုံပြီးတော့မြမရေးကိုဆွေးနွေးဖြစ်ခဲ့ကြပါတယ်မြမနဲ့ထိုင်းအစိုးရတို့ဟာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့ထိုင်းမြမနယ်စပ်မှာရှိတဲ့မြမနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့နေရရင်ပြန်ပို့နိုင်ရေးကိစ္စပူးပေါင်းလှုပ်ဆောင်ကြမယ်ဆိုတာနဲ့သူတို့တွေအတွက်ကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာကိုပါဆွေးနွေးဖြစ်ပါတယ်စစ်ဘေးရှောင်ပြီးထွက်လာတာကလည်းထိုင်းနိုင်ငံထဲမှာနှစ်ပေါင်းများစွာကြာနေပါပြီ။သူတို့ရဲ့လွတ်လပ်မှုတွေအတွက်ကိုသူတို့စောင့်နေတာလည်းကြာနေပါပြီဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခသည်စခန်း9ခုနဲ့ကရင်နီဒုက္ခသည်စခန်း2ခုအလုံးပေါင်းစခန်း9ခုရှိပြီး UNHCR ရဲ့တရားဝင်စီရင်စရာအရဒုက္ခသည်သသိန်း3000ကျော်ရှိနေတာပါ။ကရင်ဒုက္ခသည်ကော်မတီရဲ့တာဝန်ရှိသူတဦးကတော့လောလောဆယ်နေရရင်ကိုပြန်ပို့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေအဆင်သင့်မဖြစ်သေးသလိုနိုင်ငံတကာလူ့အခွင့်အရေးစံသတ်မှတ်ချက်တွေအတိုင်းပြန်ပို့တာမဟုတ်ခဲ့ရင်ပြန်မှာမဟုတ်ဘူးဆိုပြီးပြောဆိုလိုက်ပါတယ
်အခုအခြေအနေကဘာကြီးအခြေအနေကြီးကတိုးတက်လာတယ်လို့တခါကအဲ့လိုမြင်လာတဲ့အပေါ်မှာဒါကတော့အကြောင်းကြီးလေးတစ်ခုပေါ့လေနော်ဒါပြင်လည်းလူ့အခွင့်အရေးနဲ့လူ့ကုန်စိတ်ထားနဲ့ဟုတ်ကဲ့မပြန်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်မှာမဟုတ်ဘူးလေနော်အဲ့တော့ကျွန်တော်ပြန်လာတက်နီကီလည်းရှိရမယ်စကူရီတီလည်းရှိရမယ်အခုအချိန်ကြီးမရှိသေးဘူးဆိုတာကဘာသိနေလဲလေဒါပေမဲ့ကျွန်တော်မြင်တာကဒါနိုင်ငံကောင်းတဲ့တစ်ခုနဲ့တစ်ခုကတွေ့ပြီးဆိုလို့ရှိရင်ဒီလိုထောက်ပြန်ကြီးညာချက်မျိုးကတော့ထောက်အောင်ဘာလို့သူတို့ policy လေသူတို့ရဲ့အလုပ်ဟုတ်လားအဲ့တော့ကျွန်တော်မြင်တာကတော့ဒါဟုတ်သူတို့ရဲ့အပိုင်းကိုပြောမှာပဲလေဒါပေမဲ့သူတို့ကဒီ refederation ဖြစ်လာပဲဆိုလို့ဒီဒီနှစ်ယောက်ထဲနဲ့တော့မပြီးဘူးဈာမှာ UNHCR ဆိုတဲ့ဈာခံတစ်ခုနဲ့တုံ့ပြန်ရပါလာလိမ့်မယ်နော်အဲအဲ့ဒါကြောင့်မလို့အချိန်ကြီးကမတန်သေးဘူးဆိုတာလည်းဟိုဒီကဘာလုံးကသိတယ်ဒါပေမဲ့ဒီလမ်းကြောင်းကိုဘယ်သူမှတော့ရှောင်သွားလို့မရဘူးလေအဲ့တော့ကျွန်တော်ထင်တာကတော့အချိန် this is not the right time yet အချိန်တော့လာတော့မှာပဲလေလာမှာပဲဒါပေမဲ့အခုလောလောဆယ်ကတော့အစစ်အစစ်မဖြစ်သေးဘူးလို့ကျွန်တော်အဲ့လိုမြင်နေတယ်နော
်လက်ရှိမှာတော့ထိုင်းစစ်တပ်ကဒုက္ခသည်အရေးအတွက်စည်ရင်းကောက်ယူတာမျိုးတွေလှုပ်ဆောင်နေပေမဲ့ဘယ်အချိန်မှနေရရင်ကိုပြန်ပို့မယ်ဆိုတာကိုတော့တိတိကျကျပြောဆိုခြင်းမရှိသေးပါဘူးမြန်မာနိုင်ငံကစစ်ဘေးဒဏ်နေကြောင်းထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံထဲမှာနေထိုင်လာတာဟာနှစ်ပေါင်း30နီးပါးကြာခဲ့ပြီဖြစ်တယ်လို့ UNHCR နဲ့ဒုက္ခသည်အရေးလုပ်နေသူတွေကတော့ဒုက္ခသည်တွေဆန္ဒရှိတယ်ဆိုရင်နေရရင်ကိုပြန်နိုင်ကြောင်းကိုလည်းပြောဆိုထားတာပါတစ်ဖက်ကလည်းတတိယနိုင်ငံတွေကိုထွက်ခွာခွင့်ပြုနေတာလည်းရှိနေပါတယ်ရှင်